ပြည်ပကရေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားကနိုင်ငံတွေအတွက်ပိုဟမင်းကြီးကဆုတောင်းမေတ္တာပို့သလိုက်ပါတယ်
။ E non dimenticiamo la martoriata Ucraina, la Palestina, Israele, il Myanmar.
မြန်မာ၊ယူကရိန်း၊အစ္စရေးနဲ့ပါလက်စတိုင်းဒေသတွေမှာညှဉ်းပန်းနှိပ်စက်မှုတွေရပ်တန့်ရင်းနဲ့အကြမ်းဖက်မှုတွေရပ်တန့်ပြီးငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်ပေါ်လာရေးဆုတောင်းပေးကြဖို့လည်းမမေ့ကြပါနဲ့လို့ဗာတီကန်ကျောင်းတော်မှာတင်းငွေနေကပုံဟမ်းမင်းကြီးဖရန်စစ်စကမိန့်ကြားခဲ့တာပါ။စစ်ပြတံခံရတဲ့မြန်မာနိုင်ငံအပါအဝင်အာဖရိကတိုက်နိုင်ငံတွေအရှေ့လယ်ပိုင်းနဲ့ယူကရိန်းနိုင်ငံတို့မှာငြိမ်းချမ်းရေးရရှိဖို့အတွက်ပုံဟမ်းမင်းကြီးကမကြာခဏဆုတောင်းမေတ္တာပို့သလေးရှိပါတယ်။ဆူဒန်နိုင်ငံမှာပြည်သူ့စစ်အဖွဲ့ Rapid Support Forces RSF နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့တောင်းဆိုမှုတွေကိုစစ်တပ်ကပယ်ချလိုက်ပြီးတဲ့နောက်အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်လည်းပုံဟမ်းမင်းကြီးကပန်ကြားခဲ့ပါတယ်။ဆူဒန်နိုင်ငံမှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပပြီးအာဏာလွှဲပြောင်းပေးရေးကိစ္စအတွက်သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ရာကပြည်သူ့စစ်အဖွဲ့ RSF နဲ့စစ်တပ်အကြား2023ခုနှစ်မှာစတင်ခဲ့တဲ့စစ်ပွဲတွေကြောင့်လူပေါင်းထောင်ပေါင်းများစွာအသက်ဆုံးရှုံးခဲ့ရပြီး9သန်းလောက်လည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။ဆူဒန်မှာကလေးငယ် 3.6 သန်းအဟာရချို့တဲ့တာအပါအဝင်လူပေါင်း18သန်းလောက်ဟာလည်းအငတ်ဖေးကြုံနေရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဖော်ကာတက်ကပြောကြားထားပါတယ်ခင်ဗျ။